အော်တိုဘာလ26ရက်တောက်ကြနေဥပုသ္စာပြေသင်ခန်းစာဖြစ်ပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ Testimony for the Church အတွဲ9စာမျက်နှာ190နဲ့191မှာဆိုလို့ရှိရင်ခရစ်တော်ဟာလူမျိုးဘာသာအသားအရောင်အဆင့်အတန်းကိုခွဲခြားခြင်းမရှိပါဘူး။ကျမ်းတက်တွေနဲ့ဖာရိရှဲတွေကတော့လူမျိုးဘာသာခွဲခြားပြီးတော့ဖျားသခင်ရဲ့သားသမီးအခွင့်ထူးခံလူတွေခံစားခွင့်မဲ့လူတွေအဖြစ်ခွဲခြားဆက်ဆံကြပါတယ်။သို့တော်လည်းပဲခရစ်တော်ဟာကြွဆင်းလာပြီးတော့ရှိရှိသမျှနိုင်ငံအတားအဆီးအလုံးကိုဖြိုချဖျက်ဆီးပစ်ပါတယ်။ယေရှုရှင်ကိုယ်တိုင်မိမိရဲ့ဂရုဏာတော်ဆုလက်ကိုလာရောက်ပြသပေးပြီးတော့မိမိရဲ့မေတ္တာတော်ဟာကန့်သန့်ချက်နယ်ပယ်မရှိတဲ့လေတိုက်ခတ်မှုဖျားဆင်းလာတဲ့နေအောင်ကြီးဒါမှမဟုတ်ကဘာကိုစိမ့်လန်းဆူပြေစေတဲ့မိုးရေလိုနှိုင်းရှင်ဖော်ပြပေးပါတယ်။သခင်ခရစ်တော်ရဲ့အသက်တာတစ်လျှောက်ဇနိမ့်ဇက်မြင့်ခွဲခြားသတ်မှတ်တဲ့ဘာသာရေးမျိုးကျူးနဲ့တပါမျိုးသားတွေကိုခွဲခြားတာမျိုးလွတ်လပ်တဲ့သူနဲ့ချုံနောက်ခံရတဲ့သူဆိုပြီးတော့ခွဲခြားခြင်းမျိုးမရှိပါဘူး။ဘုရားသခင်ရဲ့ရှေ့တော်မှောက်မှာညီအကိုရင်းတွေလိုတတန်တတမတ်တဲ့ဒန်းတူညီတူသဘောထားပါတယ်။ဘုရားရှင်ရဲ့အုပ်ချုပ်မှုအောက်မှာခွဲခြားဆက်ဆံခြင်းနဲ့ဆိုင်တဲ့မိဂုံမျိုးပေးဖို့အကြောင်းမရှိပါဘူး။အိမ်နီးချင်းနဲ့ဧည့်သည်တစ်စင်းကိုတာတူညီမြဆက်ဆံပေါင်းသင်းပါတယ်။မိတ်ဆွေနဲ့ရန်သူကိုတာတူညီမြဆက်ဆံပေါင်းသင်းနေထိုင်ပါတယ်။အသက်ဆိုင်ရာကိုတောင်းတမျှော်လင့်တဲ့သူရှိသမျှကိုဖះရှင်ဟာအစဉ်ဖိတ်ခေါ်လဲရှိပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အားဖြင့်တောက်ကြနေဥပုသ္စာဖြစ်သင်ငန်းစာကဖော်ပြပေးထားပါတယ်ဥပုသ္စာဖြစ်သင်ငန်းစာ၄ကတော့ဒီလောက်ပဲဖြစ်ပါတယ်ဥပုသ္စာဖြစ်အစစ်စင်တိဆက်သူကျွန်တော်ဆဆောက်ပါချမ်းသာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေကျေးဇူးတင်ပါတယ်